ဂျူပါကကွမ်တာနာမိုပင်လယ်အော်မှာရှိတဲ့အမေရိကန်အကျဉ်းစခန်းမှာဖမ်းထားတဲ့အာဖဂန်တာလီဘန်အဖွဲ့ဝင်9ယောက်နဲ့အလဲအလှယ်လုပ်ပြီးအမေရိကန်စစ်သားတစ်ယောက်ကိုလွတ်ပေးလိုက်တဲ့အတွက်စိုးရိမ်မှုရှိတဲ့အကြောင်းအာဖဂန်အစိုးရကပြောကြားလိုက်ပါတယ်။လာပေါင်းများစွာညှိနှိုင်းဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်အမေရိကန်တပ်ချက်ကြီးဘိုဝီဘက်ဒဲလ်ကိုတာလီဘန်တွေလွတ်ပေးခဲ့ပြီးတဲ့နောက်တနင်္ဂနွေနေ့မှာပဲဒီအကျဉ်းသား9ယောက်ဟာဒီကွတ်တာနိုင်ငံကိုလေယာဉ်နဲ့ရောက်လာခဲ့တာပါ။အကျဉ်းသားလဲလှယ်ရေးအစီအစဉ်အရဂွမ်ဒါနာမိုကအကျဉ်းသားတွေဟာကာတာနိုင်ငံမှာပဲတနှစ်နေရမှာဖြစ်ပါတယ်။အခုလိုအကျဉ်းသားလဲလှယ်ရေးလုပ်တာကိုအာဖဂန်အစိုးရကအကြောင်းမကြားခဲ့ဘူးလို့အာဖဂန်နိုင်ငံသားဝန်ကြီးဌာနပြောခွင့်ရအာမက်ရှာကိပ်စ်မက်စတဘက်နီကတင်းလာနေမှာပြောပါတယ်။ဒါ့အပြင်အခုလိုအကျဉ်းသားတွေကိုကာတာနိုင်ငံကိုလွှဲပြောင်းပေးတာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်နိုင်တယ်လို့လည်းသူကဆိုပါတယ်။အာဖဂန်အစိုးရအနေနဲ့သူ့နိုင်ငံသားတွေကိုဂွမ်ဒါနာမိုမှာပဲဖြစ်ဖြစ်တခြားအကျဉ်းထောင်တွေမှာပဲဖြစ်ဖြစ်ဖမ်းဆီးထိန်းသိမ်းထားတာကိုကန့်ကွက်တယ်လို့လည်းမက်စတဘက်နီကပြောပါတယ်ရှင်။